ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ဆောင်ရွက်နေပေမဲ့လည်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကဆောင်ရွက်ပုံကိုကြည့်ခြင်းအပြင်ဒီပြဿနာပြည်လဲရေးထက်ပုံမရှုပ်ထွေးအောင်လှုပ်ဆောင်နေသလားဆိုတာတန်တရားဖြစ်မိကြောင်းအော်တိုဘာလ30ရက်နေ့ဒီကနေ့မှဒီကုလသမဂ္ဂမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ညယောမြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလူခွင့်ရေးကိစ္စတွေကိုကင်တွယ်ဆောင်ရွက်တဲ့တတိယကော်မတီရဲ့36ကြိမ်မြောက်စည်းဝေးပွဲရှိမှောက်မှာမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောကြားလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုအောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ရခိုင်ပြည်နယ်တွင်းတကြောပြန်ဖြစ်ပေါ်လာတဲ့ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေမိမိသဘောဆန္ဒအလျောက်1993ခုနှစ်မှာရရှိထားတဲ့သဘောတူညီချက်နဲ့အညီဘေးကင်းလုံခြုံစွာနေရပြည်နိုင်ရေးအတွက်နိုင်ငံအာဏာပိုင်တွေအကြားပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းဒါကြောင့်လဲဒုက္ခသည်တွေနေရပြည်ရင်းနဲ့နေဆက်ဒေသလူမျိုးရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမကြသေးခင်ရပ်ပိုင်းတွင်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ကြောင်းအဲ့ဒီခီးစဉ်တွင်နေဆက်ဆက်ဆံရေးရုံးတွေဖွင့်လှစ်ရင်းနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးပူးပေါင်းဆောင်ရွက်ရေးစတဲ့နိုင်ငံနားလည်မှုစာချုပ်လာနှစ်ခုကိုလည်းလက်မှတ်ရေးထိုးနိုင်ခဲ့ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကတတိယကော်မတီရှေ့မှာတင်းနှံလာနေကထွက်ဆိုခဲ့ပါတယ်ထွက်ပြေးသွားတဲ့ဒုက္ခသည်တွေပြဿနာပြည်လဲရေးအတွက်နိုင်ငံအစိုးရအရာရှိတွေအကြားအဲ့လိုပူးပေါင်းဆောင်ရွက်မှုတွေရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မေးခွန်းထုတ်စရာရှိနေကြောင်းဦးကျော်မိုးထွန်းကပြောပါတယ
် Those such engagements were going on the bilateral front.We are quite surprised to witnessing the approach pursued by Bangladesh in the United Nations.
နိုင်ငံခြားထိပ်တွေ့ဆက်ဆံမှုတွေရှိနေပေမဲ့လည်းကုလသမဂ္ဂဆွေးနွေးပွဲတွေမှာ Bangladesh ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကပ်ဆောင်ရွက်ပုံတွေအပေါ်ကျွန်တော်တို့အနေနဲ့အံ့အားသင့်စရာတွေ့မြင်ရပါတယ်။အဲဒါကြောင့် Bangladesh ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီပြဿနာကိုတကယ်ပြည်လည်လို့တဲ့ဆန္ဒရှိရလား။ဒါမှမဟုတ်ဒီပြဿနာပို့ပြီးတော့ကြီးထွားလာအောင်လှုပ်ဆောင်နေလားဆိုတဲ့အပေါ်ကျွန်တော်အနေနဲ့မေးခွန်းထုတ်စရာဖြစ်လာပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအောင်လည်းဖြစ်လက်ရှိလွတ်တော်နိုင်ငံသားရေးရာကော်မတီဝင်လည်းဖြစ်တဲ့ဒစ်ပူမော်နီကလုံခြုံရေးကောင်စီရဲ့တရားဝင်ဆွေးနွေးမဲ့အစီအစဉ်တွေမှာမြမအရေးထည့်သွင်းပြီးတော့ဆုံးဖြတ်ချက်ချပေးဖို့အတွင်းအမှုချုပ်အနေနဲ့မြမအရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်လှုပ်ဆောင်ဖို့အထူးကြံပေးကိုယ်စားလှယ်တူခန့်ဖို့တတိယကော်မတီမှာ ONC Islamic အဖွဲ့ကတင်ပြထားတဲ့အကြံပေးချက်ကိုလည်းလိုက်နာဖို့တိုက်တွန်းခဲ့တာတွေအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရမှတာဝန်ရှိကြောင်းကုလသမဂ္ဂမှစီရင်ပြောကြားမှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်လို့မြန်မာကိုယ်စားလှယ်ဘက်ကပြန်လည်ခြေပပြောကြားခဲ့ပါတယ်အချိန်ကအရှေ့ပါကစ္စတန်ဖြစ်လက်ရှိပါကစ္စတန်နိုင်ငံလက်အောက်မှာတည်ရှိခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လွတ်မြောက်ရေးစစ်ပွဲအပြီးပြည်တွင်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကာလတွေကဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံရခိုင်ပြည်ဘက်ကိုဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးခဲ့ခြင်းကမြန်မာဆွေရကကြီးပြူစွာလက်ခံထားခဲ့တဲ့ကိစ္စကိုလည်းအဲ့ဒီအချိန်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးဖြစ်တာဝန်ထမ်းဆောင်နေသူနဲ့ဗြိတိရှ်သံမတ်တို့အကြားဆွေးနွေးခဲ့တဲ့ကိစ္စကိုဦးကျော်မိုးထွန်းကဥပမာပေးပြီးတော့တနင်္လာနေ့ကတင်ပြဆွေးနွေးခဲ့ပါတယ
် Allow me to draw the committee's attention to the declassified internet minute of Ambassador T.J. O'Brien of the British Embassy in Yangon in 1975
1975ခုနှစ်ကမြန်မာနိုင်ငံဆိုင်ရာဗြိတိရှ်သံမတ်ကြီး T.J. O'Brien နဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးတို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အထက်ကလျှို့ဝှက်အစဉ်တန်းသတ်မှတ်ချက်လျှော့ချပြီးတော့ထုတ်ပြန်ထားတဲ့အကြောင်းအရာတစ်ခုကိုနမူနာဖြစ်ဒီနေရာမှာတင်ပြလိုပါတယ်။သူတို့နှုတ်ဦးက1985ခုဒီဇင်ဘာလ23ရက်နေ့မှာတွေ့ခဲ့ကြတာပါ။အဲ့ဒီတွေ့ဆုံပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသား9သိန်းလောက်ရခိုင်ပြည်နယ်ထဲဖြတ်ကျော်ဝင်ရောက်သွားကြတဲ့အကြောင်းနဲ့အဲ့ဒီလူတွေကိုမြန်မာအစိုးရဘက်ကပြန်ပြီးတော့မောင်းထုတ်ပိုင်ခွင့်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်သံမတ်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ကာလအတွင်းမြန်မာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုဖိအားပေးလို့ဆောင်ရင်းမပြုတ်ဖို့အတမတ်ကြီးကအနှွညွတ်မြတ်တာရခံခဲ့ပါလေမြန်မာဆိုရဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အခွင့်ကောင်းမယူခဲ့တဲ့အပေါ်ကျေနပ်မိကြောင်းပြောကြားခဲ့ပါလေ
ဘင်္ဂလားဒေ့ရှ်လူမျိုးရေးစစ်ပွဲဟာ1982ခုနှစ်မတ်လ26ရက်နေ့ကနေဒီဇင်ဘာလ26ရက်နေ့အထိကြာမြင့်ခဲ့တာပါအဲ့ဒီလူမျိုးရေးစစ်ပွဲအပြီးမှာလွတ်လပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအဖြစ်စတင်တည်ရှိလာခဲ့တာပါရခိုင်ပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့စာနာမှုဆိုင်ရာခက်ခဲတွေပေါ်နိုင်ငံတကာကစိုးရိမ်ပူပန်နေတဲ့အတိုင်းမြန်မာအစိုးရဘက်ကလည်းစိုးရိမ်ပူပန်မှုရှိတာနဲ့အညီဒီကိစ္စပြည်လည်အောင်ဆောင်ရွက်နေကြောင်းလည်းတတိယကော်မတီမှဦးကျော်မိုးထွန်းကတင်ပြဆွေးနွေးခဲ့ပါတယ်ဒီတော့တွင်ရခိုင်ပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒီနေ့အချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ6,900ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းမှချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတက်ဖင်ဒူဂျရက်ကအော်တိုဘာလ30ရက်နေ့မှာပြောပါရယ်ဒီဒုက္ခသည်တွေအားလုံးအတွက်လိုအပ်တဲ့အကူအညီစုစုပေါင်းရဲ့31ရာခိုင်နှုန်းသာရရှိသေးကြောင်းနဲ့အော်တိုဘာလ23ရက်နေ့က ကုလသမဂ္ဂစာနာမှုဆိုင်ရာအကူအညီပေးအေဂျင်စီတွေကဦးဆောင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်တရက်တာနိုင်ငံတကာရန်ပုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာအလှူရှင်တွေကဒေါ်လာတန်360လှူဒန်းဖို့ဂရီကိုအတွေရထားခဲ့ပြီဖြစ်ကြောင်းလဲမစ္စတာဒီဂျာရက်ကပြောပါရခင်ဗျာ